ဆိုမလီယာနိုင်ငံအလဲပိုင်းကကရှာဗလီဒေတာမှာဆိုမလီယာစစ်တပ်နဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေတိုက်ခိုက်မှုကြောင့်အယ်ရှာဘပ်စစ်သွေးကြောအဖွဲ့ဒီကဲတဲကလူတရားတဲ့မင်းနဲ့တည်ဆုံခဲ့တယ်လို့ပြန်ချိုင်းဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။တောင်ပိုင်းကရှာဗလီဒေတာမှာလည်းအရင်ရက်တွေအတွင်းအယ်ရှာဘပ်စစ်သွေးကြော49ကိုရှင်းလင်းနိုင်ခဲ့တယ်လို့ပြောပါတယ်။ဆိုမလီယာစစ်တပ်ထောင်ရင်းရဲ့ဒေတာနဲ့လူမျိုးစုလက်နက်ကိုင်တွေဟာနိုင်ငံတကာမိတ်ဆွေတွေအကူအညီနဲ့အလဲပိုင်းဒေတာမှာပြုတ်လုတဲ့စစ်ဆင်ရေးအတွက်အထွန်းမှာအယ်ရှာဘပ်တပ်မှု12ယောက်ပါဝင်စစ်သွေးကြော100လောက်ကိုတိုက်ထုတ်နိုင်ခဲ့တယ်လို့ဆိုမာလီယာပြန်ချာရေးဌာနဒူဝန်ကြီးအဗ်ဒီရမန်ယူဆက်အယ်အဒါလာကမိုဂါဒီရှုမှာသတင်းတောက်တွေကိုပြောပါတယ်။တောက်ကြနေတုန်းကအလဲပိုင်းဒေသမှာရှိတဲ့စစ်ခြေဆိုင်စခန်းတစ်ခုကိုအယ်ရှာဘပ်တွေလာရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ကိုစစ်တပ်နဲ့မဟာမိတ်လူမျိုးစုလက်နက်ကင်ဖွဲ့တွေကပြန်ပြီးတိုက်ထုတ်ခဲ့ကြတာလို့ဒေတာအစိုးရအကြီးအကဲကပြောပါတယ်။ဆိုမာလီယာမှာအောက်ကလာကစပြီးသမရဟဆန်ရှိတ်မဟာမိတ်ကအမေရိကန်နဲ့ဒေတာနဲ့လူမျိုးစုလက်နက်ကင်အကူအညီတွေနဲ့အယ်ရှာဘပ်စစ်သွေးကြော်တွေကိုစတင်တိုက်ခိုက်တာဖြစ်ပါတယ်။ဒီနှစ်အစပိုင်းသူသမရအဖြစ်ရွေးကောက်ခံရတဲ့အချင်းကစပြီးတော့အယ်ရှာဘပ်တွေကိုအပြတ်တိုက်မယ်လို့သူကကြေညာခဲ့တာဖြစ်ပါတယ်။